မြန်မာနိုင်ငံကိုလက်နက်တင်ပို့မှုတွေတားမြစ်ထားတဲ့အရေးယူတန်ခတ်မှုအစီအစဉ်ကိုဥရောပသမ္မတ EU ကနောက်ထပ်တစ်နှစ်တတန်းတိုးဖို့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံပေါ်ကန့်သက်တားမြစ်ချက်တွေကို2015ခုနှစ်ဧပြီလ30ရက်နေ့အထိထပ်မံတတန်းတိုးလိုက်တဲ့အကြောင်းလူဇင်ဘတ်မှာကျင်းပနေတဲ့ EU နိုင်ငံကြီးအရေးရနဲ့လူညိုရေးဆရာအစည်းအဝေးကအင်္ဂါနေ့မှာပဲဆုံးဖြတ်ခဲ့တာပါ။တတန်းတိုးလိုက်တဲ့အရေးယူတန်ခတ်မှုအစီအစဉ်မှာတော့ပြည်တွင်းကပြည်내တဲ့လုပ်ရက်တွေမှာအတုံးချနိုင်မဲ့လက်နက်နဲ့စစ်ပစ္စည်းတင်ပို့မှုတွေမလုပ်ဖို့တားမြစ်ချက်တွေပါဝင်တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးစစ်တပ်ကအုပ်ချုပ်နေတာတွေဆုံးသတ်ခဲ့ပြီးပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဂရီကွေတွေနဲ့တမနာဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်မှာတော့ EU နဲ့ American ပြည်အောင်စုပါဝင်အနောက်နိုင်ငံတွေကတန်ခတ်မှုအများစုကိုဖယ်ရှားပေးခဲ့တာပါ။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုအခြေအနေတွေပေါ်စိုးရိမ်မကင်းမှုတွေနဲ့အတူမြန်မာနိုင်ငံကိုစစ်လက်နက်တင်ပို့တာစစ်ပတ်ဆိုင်ရာဆက်ဆံရေးတွေမှာတော့အနောက်နိုင်ငံတွေကသတိထားနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြည်ရင်ပြောင်းလဲအစီအစဉ်တွေကိုအားပေးတဲ့အနေနဲ့ဖွံ့ဖြိုးမှုနှိမ်ချတဲ့တိုင်းပြည်တွေကိုပေးရနေတဲ့ကုန်သွယ်ရေးအထူးခံစားခွင့်ရနိုင်ငံတစ်ခုဖြစ်တဲ့ EU နဲ့ American ပြည်ထောင်စုတို့ကမြန်မာနိုင်ငံကိုပြန်လည်လက်ခံထားကြပါတယ်။